ပြီးခဲ့တဲ့နှစ်အကျန်းဖက်တိုက်ခိုက်မှုများဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်အတွင်းမှာစိုက်ပျိုးရေးဆက်မှုဇုံတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေပါတယ်ဒါပေမဲ့လုပ်ငန်းပိုင်းမှာလုတ်ကင်နိုင်မဲ့လုတ်အားရှားပါမှုတွေရှိနေတယ်လို့စိုက်ပျိုးရေးပိုင်းမှာလည်းနီးပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေတာကန်ကြီးကပြောပါတယ် VOA သတင်းတောက်မတ်မီခသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
မောင်နှုံးမြို့နယ်မှာຫນွေစပါးကိုမြောက်ပိုင်းကျေးရွာတွေဘက်မှာအများဆုံးစိုက်ပျိုးပါတယ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်ရမှာလဲလေယာထွက်ကုန်ပစ္စည်းတင်ပို့မှုကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားတဲ့သတင်းတွေကဖော်ပြနေကြပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆိုရဘက်ကစီးပွားရေးတိုးတက်ဖို့ရည်ရွယ်ကစီးပွားရေးဇုံတွေပေါ်ထုတ်လာတာတွေရှိပါတယ်ဒီတစ်ခါမှာတော့စိုက်ပျိုးရေးဇုံတစ်ခုလုပ်ဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်လက်ရှိစိုက်ပျိုးရေးဇုံလုပ်ဖို့ပြင်ဆင်နေတာမှာလုပ်ငန်းပိုင်းမှာပါဝင်လှုပ်ဆောင်နိုင်မဲ့လှုပ်သားအင်အားရှားပါမှုပြဿနာကြုံတွေ့နေရတာဖြစ်ပါတယ်ဒီစိုက်ပျိုးရေးဇုံကိုကိုရီးယားနိုင်ငံဘက်ကယင်းနှီးမြုပ်နှံမှုပြင်ဆင်နေတယ်လို့ကနအူးသတင်းအရသိရပါတယ်လက်တလုံးမှာတော့စိုက်ပျိုးရေးဇုံမှာလုတ်ကင်ဖို့အလုတ္တမရှားပါမှုပြဿနာတစ်ခုဖြစ်နေတယ်လို့ဆိုလာသူကတော့စိုက်ပျိုးရေးဇုံလုတ်ဖို့အတွက်ပြင်ဆင်နေတဲ့လုပ်ငန်းရှင်ဦးလာကျော်ဝင်းပ
ါစီးပွားရေးလုပ်ငန်းအခက်ကြီးဆိုတာကတော့ကိုရီးယားစီမံရေးခိုင်မာတော့လေဘာအခက်ကြီးတော့အများကြီးဖြစ်ကြတယ်အခုကဒီ aggregation နဲ့ပတ်သက်ပြီးတော့အခုမှကိုရီးယားပလန်လေးချထားနိုင်ငံတစ်ဖွဲ့စုံပုံမှန်တူတက်ဖို့အတွက်ကိုရီးယားကဒီကိုရီးယားနဲ့ပတ်သက်ပြီးတော့လေကိုရီးယားဟိုဘက်ကအူရှန်ဆိုတဲ့ကုမ္ပဏီနဲ့နေပြီးတော့ညေကတ်ကတော့၃၀၀တော့စကြွေးစုံလေးတစ်ခုလုပ်ဖို့အတွက်လေစကြွေးဟိုလုပ်ငန်းကိုတစ်ခုလုပ်ဖို့အတွက်စီစဉ်နေကြတာ။လေဘာအခက်ကြီးဆိုတာကညီမရဲ့တောင်းတန်းလေဘာစီးစကကိုတို့ကရခိုင်မှာရင်းနှုံးကနေပြီးတော့ပြည်ထောင်စုဖြစ်ခဲ့လို့နေပြီးတော့အခုကလိုလေဘာချားကြတာပေါ့နော်။စေယုံတို့ယုံလည်းမရှိဘူး။ဘာမှလုပ်မယ်ခွင့်မရှိတော့ရခိုင်ကလူမျိုးမျိုးတွေကတော့မလေးရှားတော့ဒီနိုင်ငံရဲ့ချမှာသွားပြီးတော့လုပ်လို့ရတယ်။ဒီကေကိုဝင်းနေရအောင်လည်းဖြစ်ပြနေပေါ့အဲ့ဒါကြောင့်ဒီဘက်လုံးကနည်းနည်းရှားရှားလာတာပေါ့နော်ကျန်တဲ့အခက်အခဲပါမှမရှိဘူးဒီမှာအခုကလုံးရတာကအရန်ပြန်တယ်တွေ့တယ
်အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းလေယာစိုက်ပျိုးထုတ်လုပ်သူတွေဘက်မှသူရင်ငါလို့ခေါ်တဲ့စပါးစိုက်ပျိုးရိတ်သိမ်းပေးနိုင်တဲ့နေစားလုပ်သားရှားပါမှုပြဿနာဟာလည်းတော်တော်လေးအခြေအနေဆိုးရွားစွာကြုံတွေ့နေရပါတယ်။ဒီပြင်စိုက်ပျိုးရေးပိုင်းဘက်မှာလည်းနီးပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ရခိုင်တောင်သူလယ်သမားသတ်မှတ်ကအကြံပေးဥဖေသိန်းကဆိုပါတယ်။
ကျွန်တော်တို့ကအဲ့ဒီမှာကအဓိကကုန်ထုတ်ဆောင်အစုဖြစ်တာကမွတ်စလင်တွေဗျ။အဲဒီတော့သူတို့ majority အနေနဲ့90%ကနေနေတိုင်းလူကန်စားတော့ကြလားအဟောဘောလေယာစိုက်ပျိုးရေးလုပ်ငန်းကိုလူကန်စားတော့ကြတယ်အဲ့ဒီလူတွေကမရှိတော့တဲ့ချိန်မှာဒီဟောဘောရာဒီကောဘောစံဘာစိုက်ပျိုးထုတ်လုပ်မှုကနေစပြီးတော့ဒီရေးစိုက်ပျိုးထုတ်လုပ်မှုအကုန်လုံးဒီဘက်ရက်ဆိုင်နေတဲ့ဘောဖြစ်နေတယ်နောက်ပြီးဌာနတွေကလည်းအထူးပရိုဂရမ်တစ်ခုအနေနဲ့လေယာစိုက်ပျိုးရေးမြင့်တင်ဖို့အတွက်စက်မုံးတွေကအစားထိုးပေါ့နော်စိုက်ပျိုးထုတ်လုပ်မှုကိုလုပ်တော့မယ်ဆိုရင်တော့ဒါမကြတော့ကာလတစ်ခုမှအချိန်နဲ့တစ်ခုကပြန်လေပြီးတော့ကုန်ထုတ်လို့မှာပေါ်လာနိုင်တယ်လို့ယူဆတယ်ခင်ဗျာ။စီမင်းမကင်းဖာမင်းတော့မယ်။အဲ့ဒီအတွက်ဒီနိုင်ငံတော်ကဒါအထူးပရိုဂရမ်တစ်ခုနေနဲ့လုံဆောင်ပေးဖို့လိုနေဗျာ
။လက်ရှိမောင်နှောနယ်စပ်ဒေသမှာတော့လေယာဉ်လုပ်ငန်းလုပ်ကင်နဲ့လုပ်သားရှားပါနေပြီးတရက်အလုပ်သမားတဦးရဲ့ဇယိတ်ဟာကျက်တောင်းဝင်းကျင်ခက်ရှိနေကအရင်ပေးရတဲ့ဈေးထက်ထဝက်ခန့်ဈေးတက်သွားတယ်လို့တောင်သူတွေကပြောပါတယ်ဒီလိုအခက်ခဲတွေကြုံနေရပေမဲ့နေဆက်ကုံတွယ်စီစဉ်မှုတင်ပို့မှုတွေကတော့ပုံမှန်အတိုင်းကောင်းနေသေးတယ်လို့ရခိုင်ပြည်နယ်ကုံတွယ်ဦးစီးဌာနကဦးစီးမှုကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုံတွယ်တာမှာစည်ရင်းတွေအရာလေယာထွက်ကုန်ပစ္စည်းတင်ပို့မှုပြီးရင်ရေတွက်ကုန်တင်ပို့မှုကဒုတိယအများဆုံးဖြစ်ပါတယ်လက်ရှိကုံတွယ်မှုပိုင်းနဲ့ပတ်သက်ပြီးကုံတွယ်ရေးဦးစီးဌာနကဦးစီးမှုဦးချိုထွေးကခုလို VOA ကိုပြောဆိုခဲ့ပါတယ်
အွန်လွယ်မှုအခြေအနေကကျွန်တော်တို့ဟိုထိခိုက်မှုမရှိဘူးဗျ။နေဆက်ကုန်သမှုလုပ်ငန်းမှာကလက်တလုံးအခြေအနေကကောင်းနေတယ်။အရေးကြီးဖြစ်ခဲ့လို့ဒါကျွန်တော်တို့ကဟိုအနေမြေမတည်ငြိမ်တဲ့အခြေအနေရပဲကျွန်တော်တို့ကာလာလေးတစ်ခုမှပဲရက်သွားတာပေါ့ဗျာ
။
ဒီ49ရက်လောက်ပဲကျွန်တော်တို့ရက်သွားတာရှိတယ်။အယောင်းဝယ်စာချုပ်ချုပ်ပြီးတော့ထပ်လုပ်တဲ့လုပ်ငန်းတွေအရယနေ့အချိန်ဒီဟာကျွန်တော်တို့မျှော်မှန်းထားတဲ့ပမာဏထက်ကိုပို့မှုပြီးတော့ကျွန်တော်တို့ကုံတွေဆောင်ရနိုင်လည်းရှိပါတယ်
။မောင်နှောဒေတာအပါဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အစိုးရဘက်ကပံ့ပိုးမှုတွေလုပ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပွားပြီးတဲ့နောက်မှာတော့လုံသားရှားပါမှုပြဿနာကိုဆိုးရွားစွာကြုံတွေ့နေရတာကြောင့်ဒေတာဖွံ့ဖြိုးရေးလုပ်ငန်းလှုပ်ဆောင်တာမှာနှောင့်နှေးမှုတွေရှိနေတယ်လို့ဒေတာကန်တွေကတော့ဆိုကြပါတယ်ရှင်။